ဒီကနေ့မနက်ပိုင်းရှမ်းပြည်နယ်မြောက်ပိုင်းတိမ်မီမြို့ကိုတပ်မတော်ရင်တန်းဖြတ်သန်းသွားတဲ့အချိန်မှာ TNL ခေါ်တအန်းပလောင်အဖွဲ့ကပြစ်ခတ်တိုက်ခိုက်တာကြောင့်တပ်မတော်သား3ဦးကြာဆုံးပြီးရဲသား9ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။တိမ်မီမြို့တိုက်ပွဲကြောင့်တရုတ်မြန်မာနယ်စပ်ကုန်းတွေလမ်းမှာအသွားအလာတွေရာကြီးရပ်တန့်ခဲ့တယ်လို့တိမ်မီမြို့မှာဒီကနေ့ဈေးတွေကျောင်းနေဖိတ်ထားရပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကပြဖို့ထားပါရဲ့ရှင်။
ဟုတ်ကဲ့ဒီတိုက်ခိုက်မှုဟာတိန်ဒီမျိုးလေကောင်းမှာဒီကနေ့မနေ့အစောပိုင်းကဖြစ်ပွားခဲ့တာပါတိုက်ပွဲဖြစ်ပွားတဲ့အချိန်လေးကိုတိန်ဒီမျိုးနဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဆိုင်ဦးခန်းကအခုလိုပြောပါတယ
်မနေ့6နိုင်ခွဲကျွန်တော်အိမ်ငယ်ဟိုဖက်ရက်ပေါ့နော်အိမ်ဒီ main line ပေါ်မှာတိုက်ပွဲကလည်းနေကြီးရလည်းနေငယ်ဝုန်းတောက်လျှောက်ပြစ်လာမနေ့6နိုင်ခွဲလောက်စပြီးတော့လမ်းတစ်လျှောက်လုံးပြစ်တယ်ပြပြီးတော့မှတစ်ခါခဏလေးနေတော့တစ်ခါပြန်ရက်သွားတယ်တစ်ခါပြန်ပြစ်တယ်နောက်မှကျွန်တော်လည်းဟိုတက်ဆိုင်ရာဌာနဆိုင်ရာကိုဆုံးဖြတ်ပေးလိုက်တော့ခဏလေးထွက်လာရအောင်ဆိုပြီးထွက်လာလို့ရတော့7နာရီဝန်းကျင်လောက်တော့ကျွန်တော်ထွက်လာတယ်ရင်တန်းကိုအဲရင်တန်းကိုပြစ်တာမြို့ထဲမှာကျွန်တော် main line ပေါ့နော်ပြည်တော်စုသမ္မတကြီးပေါ်မှာပဲမြို့လေကောင်ပဲ
တစ်ခါတက်ခတ်မှုအတွင်းတစ်ခါတည်ဆုံးတာကိုလည်းအခုလိုဆက်ပြောပါတယ်
မနေ့ကတော့ကျွန်တော်အလောင်းတော့ကြည့်လိုက်တဲ့ခါကျတော့2ယောက်တွေ့တယ်။နောက်နိုင်ကနောက်ပြတ်ထတိုးလာတယ်3ယောက်တက်ကန်ကြီးကျသွားတော့ပေါ့။အဲနောက်တန်ရတာတော့3ယောက်တွေ့တယ်တက်ကန်။အဲလူထုတွေခြားနေပြစ်လိုက်တဲ့ဥစ္စာကတော့ဒီအိမ်ပေါ်ခေါင်းမိုးပေါ်ပြုတ်ကျပြီးတော့မှအဲ့မှာတန်ရတော့တာကလူထုကတော့9ယောက်ရှိတယ်။ဆေးရုံရောက်သွားပြီ။အခုလာရှိုးဆေးရုံ2ယောက်လွှဲရမယ်။စိုးရင်ဆရာတော့မရှိပါဘူး။
မနေ့ပိုင်းတိုက်ပွဲဖြစ်ပွားပြီးတဲ့နောက်တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးလမ်းဖြစ်တဲ့လောင်ရှုံးမှုဆဲကြည်တော်စုလမ်းမကြီးကိုခိတ္တပိတ်ထားခဲ့ပြီးနောက်ပိုင်းမှာပြန်ပွင့်ပြီးခဲ့တယ်လို့လည်းဆိုင်ဦးခန်းကပြောပါတယ်
။မှုဆဲလောင်ရှုံးလမ်းမကြီးခုလွတ်လိုက်ပါပြီ။ဟုတ်မနေ့ကဆန်းပိတ်လိုက်တယ်။ဆယ်နိုင်ခွဲ7နိုင်ဝင်းကျင်တော့ဆန်းလွတ်လိုက်ပါပြီ။အဲလောလောဆယ်တော့ကျွန်တော်တို့မြို့ထဲမှာရှိနေတောင်းတော့ပိတ်ထားတယ်။ဒီလိုပညာရေးဌာနနေပြီးတော့ခဏတော့ပိတ်ထားပါဆိုတော့ဒီနေ့တော့ပိတ်ထားတယ်။ဈေးတွေပိုင်းလည်းပိတ်ထားတယ်။အတော်လာလဲကျေသွားတယ
်တိုက်ပွဲတွင်ပြစ်ခတ်တဲ့ဒနဲ့ကြီးကြီးထိတာကြောင့်နေအိမ်လေးလုံးတဲ့မင်းထိခိုက်ခဲ့တယ်လို့ကားသုံးလေးစီးလဲထိမှန်ကြောင်းနဲ့နေကင်းပိုင်းမှာတော့တပ်မတော်ကလက်နဲ့ကြီးကြီးတွေကိုလိုက်လံရှင်းလင်းနေကြောင်းပြောပါတယ်ဒီသတင်းနဲ့ပတ်သက်လို့တပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့အတွင်းရင်းမှုဗိုလ်မှူးချုပ်ဇော်မင်းထွန်းကအခုလိုပြောပါတယ
်တပ်မတော်ကလုံလုံကြီးနဲ့အုပ်စုကြီးအုပ်စုမကြီးကဆိုင်ရတဲ့ကားလေးချင်းဖားရကြီးဆိုင်ကိုတိတ်ကြီးလို့တဲ့ရိုးအာရယူရင်းမှာပဲကျွန်တော်ပြန်နေတဲ့ကျန်းတဲ့တောင်းရတဲ့ကားတော့ကစစ်ခတ်တိုက်ခိုက်မှုဖြစ်ပါတယ်။အမကြီးကတော့အဲ့နဲ့ဖြစ်တယ်လို့သိရတယ်။ဒီကလည်းဒီစစ်ခတ်တဲ့စစ်ခတ်တော့ကစစ်တိုက်ပွဲဖြစ်သွားပြီးတော့အားအိုင်မှာတော့ကျွန်တော်ပြည်ပြည်အစိုးစစ်ခတ်တာရရရှိပြီးစစ်ခတ်တာရရရှိပြီးကျွန်တော်ဆောက်လုပ်နေပါတ
ယ်။ TNL ဘက်ကဆက်သွယ်ရမှာတော့ဆက်သွယ်လို့မရပါဘူး။TNL ကတန်ပလောင်ဖွဲ့ရဲ့အင်တာနက်ဆာမျက်နှာမှာတော့တိန်ဒီမြို့မှာသူတို့တပ်ဖွဲ့နဲ့ခလာရ69နဲ့240ပူပေါင်းတပ်ဖွဲ့တို့တိုက်ပွဲဖြစ်ပွားကြောင်းကျမ်းတော်ကစစ်ကား9စီးနဲ့ထိုးစစ်ဆင်လာတာကြောင့်တိုက်ခိုက်တာဖြစ်ကြောင်းဖော်ပြပါတယ်TNL, MNDAA, ကိုကန်းနဲ့ AA ရခိုင်တပ်ဖွဲ့တွေပါဝင်တဲ့ညီနောင်မဟာမိတ်အဖွဲ့တွေက bilateral အပြည့်အစုံကိုချုပ်ဆိုနိုင်ဖို့ဒီနှစ်ကုန်ဒီတစ်ဖက်သက်အပြည့်ခတ်ရစဲအကြောင်းကိုစက်တင်ဘာလ20ရက်နေ့ကထုတ်ပြန်ထားချိန်မှာအခုလိုတိုက်ပွဲဖြစ်ပွားတာပါအစိုးရညီကြိုင်းကိုယ်စားလှယ်အဖွဲ့နဲ့ KIO ကချင်းအပါအဝင်မြောက်ပိုင်းအဖွဲ့တွေဟာအခုလအတွင်းမှာထပ်မံဆွေးနွေးဖို့အတွက်တစ်ဖက်သဘောတူညီထားကြပါတယ်